ကိုဗစ်ကရောဂါလွန်ကာလမှာဖို့ဖို့ကောင်းမွန်တဲ့ကဘာကြီးကိုတည်ဆောက်ဖို့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူခွေရင်းနေမတိုင်ခင်ဗုဒ္ဓဦးနေကကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးမရှေဘရှလေးကတိုက်တွန်းလိုက်ပါတယ်
The pandemic has left us exposed, vulnerable, wicked. Yet, in its devastation, it has
caused yoga ga chuma ro a lo go aka kwe me in a chi ne twa sei chang. Da ba me di b n ye go blu jaw lwa ma le sin sa chu pa ya ma go. A khwin lan ti ya ni ne shu mi nai chang. Pu sa pe long gan rue go pyan le cha ma pi. Po mo kaung mon ne ana ga di saut twa ya ma phit chang.လူခွေရည်နေမတိုင်ခင်ဂျနီဘာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမဟာမင်းကြီးမစ္စယားဘက်ရှလေးကပြောပါရယ်လောလောဆယ်ကမ္ဘာတဝန်းကိုဗစ် -19 ကူးစက်ခံရသူ68သန်းရှိပြီးသေဆုံးသူ 1.5 သန်းရှိတယ်လို့ John Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါရယ်စံသက်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေရရှိဖို့လှချီကြောင်းမှဖြစ်ပေမဲ့ကာကွယ်ဆေးတွေကကိုဗစ်ကရောဂါကိုအဆုံးသတ်သွားစေလိမ့်မယ်လို့မျှော်လင့်ထားကြောင်းကာကွယ်ဆေးကဒီဘေးရန်တွေကိုအဆုံးသတ်နိုင်မှာဖြစ်ပေမဲ့ကိုဗစ်ကြောင့်ဖြစ်ရတဲ့လူမှုစီးပွားဒဏ်ရာဒဏ်ချက်တွေကိုတော့ကုစားပေးနိုင်မှာမဟုတ်ကြောင်းလည်းပြောပါရယ်။ငမမှုစီးရဲနွမ်ပါမှုမညီမျှမှုစတာတွေကိုကာကွယ်ပေးနိုင်တဲ့ဈေးကလူခွေရေးပဲဖြစ်တယ်လို့လည်းမဟာမင်းကြီးပက်ရှယ်လေးကပြောပါရယ်။ 1948 ခုနှစ်ကကမ္ဘာလူခွေရေးကြေညာစာတမ်းထုတ်ပြန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုလူခွေရေးနေ့အဖြစ်ကုလသမဂ္ဂကကမ္ဘာတဝန်းမှာနှစ်ဆင်ကျင်းပနေတာဖြစ်ပါရယ်။အဲ့ဒီကြေညာစာတမ်းမှာအခြေခံလွတ်လပ်ခွင့်နဲ့လူခွေရေးဆိုင်ရာအချက်ပေါင်း30ကိုကကွယ်ဆောက်ရှောက်ဖို့တက်သွင်းရည်သားထားပါတယ်လူခွေကြီးညာစရန်ဟာကမ္ဘာမှာဘာသာပြန်ဆိုမှုအများဆုံးဆောင်ရွက်စရန်တစ်ခုဖြစ်ပြီးအခုချိန်ထိဘာသာပေါင်း900ကျော်ပြန်ဆိုထားပြီးဖြစ်ပါတယ်ခင်ဗျာ